ကမ္ဘာအချမ်းသာဆုံး G7 စီးပွားရေးထိပ်သီးနိုင်ငံကြီးတွေရဲ့ဒီဒုတိယနေ့ဒီနေ့ဆွေးနွေးပွဲမှာအာရှပစိဖိတ်ဒေသလုံခြုံရေးနောက်တရုတ်နဲ့ကုန်သွယ်ရေးစစ်ပွဲမဖြစ်အောင်ရှောင်ရှားတဲ့တစ်ချိန်တည်းမှာဥရောပစီးပွားရေးလုပ်ငန်းတွေကိုဘယ်လိုအကောင်းဆုံးကာကွယ်နိုင်မလဲဆိုတာနဲ့ဥရောပနိုင်ငံတွေအဓိကကြုံတွေ့နေရတဲ့ရွှေ့ပြောင်းဝင်ရောက်မှုပြဿနာတွေကိုအဓိကဆွေးနွေးခဲ့ကြပါတယ်။လျှက်စစ်ကားတွေအပါအဝင်သဘာဝပတ်ဝန်းကျင်နဲ့လိုက်လောညီထွေဖြစ်မဲ့နည်းပညာနဲ့ကုန်ထုတ်ပစ္စည်းတွေကိုကုန်သွယ်ရမှာမျှတတဲ့ကုန်သွယ်မှုဖြစ်ဖို့အထူးသဖြင့်ကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးတရုတ်နဲ့ကုန်သွယ်ရေးပြဿနာတွေကိုကင်တွယ်ဖို့ဆွေးနွေးကြတာပါ။အာရှပစိဖိတ်ဒေသလုံးကျွေးဆွေးနွေးပွဲကိုတော့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကဦးဆောင်ပြီးတရုတ်နဲ့အိန္ဒိယနိုင်ငံတွေကြားမှာနေမီပိုင်ဆိုင်မှုဆိုင်ရာအငင်းပွားမှုတွေဖြစ်နေတာနောက်မြောက်ကိုရီးယားနျူကလ িয়ার အရေးပြဿနာကိစ္စတွေကိုဆွေးနွေးကြပါတယ်။ AI ဉာဏ်ရည်တုနည်းပညာဆိုင်ရာဆွေးနွေးပွဲကိုတော့ပုံဟန်မကြီးဖရန်စစ်ကဦးဆောင်ဆွေးနွေးပါတယ်။AI နည်းပညာသုံးအလိုအလျောက်လူသက်လက်နက်တွေကိုကြားမြင်ဖို့ပုံဟန်မကြီးက G7 ခေါင်းဆောင်တွေကိုတောင်းဆိုခဲ့ပါတယ်။ဒီလက်နက်တွေကြောင့်လက်နက်ကင်ပြိပခါတွေမှာဝန်းနေစရာအဖြစ်တွေကြုံရတာကြောင့်ဒီလိုလက်နက်မျိုးတွေထုတ်လုပ်အသုံးပြုမှုကြားမြင်ရေးအမြန်ဆုံးစဉ်းစားပေးဖို့ပုံရံမင်းကြီးကတိုက်တွန်းပါတယ်။ပုံရံမင်းကြီးဟာယူကရိန်းသမ္မတဗိုလိုဒီမီယာဇလန်စကီနဲ့လည်းဒီကနေ့တိကျတွေ့ဆုံပါတယ်။ G7 နိုင်ငံတွေကဘဏ္ဍာငွေကြေးလုပ်ငန်းတွေမှာရုရှားအနေနဲ့ထားတဲ့ပိုင်ဆိုင်မှုတွေကရလာမဲ့အမျက်တွေကိုအာမခံသဘောထားပြီးယူကရိန်းကိုဒေါ်လာဘီလီယံ50ငွေချေဖို့ G7 ခေါင်းဆောင်တွေကအတည်ပြုထားတာပါရှင်။